ရခိုင်ပြည်နယ်မှာမဲအများဆုံးအနိုင်ရတာတဲ့ရခိုင်အမျိုးသားပါတီကိုရခိုင်ပြည်နယ်ဝန်ကြီးချုပ်ယာတုပေးဖို့ထောင်ကနန်းရှိတဲ့လူအင်အားကထောက်ခံဆန္ဒပြပွဲတွေစစ်တွေမြို့မှာလှုပ်ဆောင်ခဲ့ရမှာ AMP ပါတီကတော့ဒါသူတို့ကိုထောက်ခံတဲ့ဆန္ဒပြပွဲသာဖြစ်ပြီးသူတို့ရဲ့ညွန်ကြားမှုမပါဝင်ဘူးလို့ပြောဆိုလိုက်ပါတယ်အပြည့်စုံကိုတော့ VOA သတင်းတော်မအေးမာကတင်ပြပါမယ်
နှစ်ပေါင်း60ကျော်ကြာလာပြီးတဲ့နောက်မှာတော့အရက်သားအစိုးရဖြစ်လာစီဖို့အတွက်ပြီးခဲ့တဲ့နှစ်နိုဝင်ဘာလ10ရက်နေ့မှာမြန်မာတပီလုံးကမဲပေးခဲ့ရမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမဲအပြတ်အသတ်နဲ့အနိုင်ရရှိခဲ့တာကြောင့်လွှတ်တော်မှာကိုယ်စားလှယ်အများစုရရှိထားတာပါ။အင်အားကြီးရခိုင်ပါတီနှစ်ခုပေါင်းထားတဲ့ရခိုင်အမျိုးသားပါတီဟာလည်းရခိုင်ပြည်နယ်အတွင်းမှာကိုယ်စားလှယ်အတော်များများရရှိထားပါတယ်။ဒါပေမဲ့ NLD အစိုးရဖွဲ့စည်းတဲ့အခါမှာရခိုင်မျိုးသားပါတီကကောင်းဆောင်ကိုသာရခိုင်ပြည်နယ်ဝင်ကြီးချုပ်ပေးဖို့အတွက်ရခိုင်အမျိုးသားပါတီကလိုလားနေတာပါဒီအတွက်သူတို့ကိုထောက်ခံဆန္ဒပြတဲ့အနေနဲ့စစ်တွေမြို့မှာအင်အား300ခန့်ကနေစတင်စုဝေးပြီးစတင်ဆန္ဒပြတောင်းဆိုခဲ့တာဖြစ်တယ်လို့လည်းစစ်တွေမြို့ကလည်းဖြစ်တဲ့ရခိုင်မျိုးသားပါတီရဲ့အတွင်းမှုအဖွဲ့ဝင်ဦးအောင်မြကျော်ကဆိုပါတယ
်အဓိကတော့ဝင်ကြီးချုပ်ကိုရခိုင်ပါတီကဖြည့်ဆည်းရှင်တွေအာသူကတော့အဲ့လိုဖိုင်ဘုတ်တကန်ကြီးတော့အဲ့လိုဖက်တော့ကြားလာပဲအဲအဲ့လိုမျိုးပေါ့ဒီကချက်ကတော့အတားလို့နေပါမယ်။အဲနိုင်ရအသာဟိုနေရာများစုရခြင်း AMP ပါတီရဲ့ဝန်ကြီးချုပ်ကို AMP ပါတီကဖြစ်ရှင်တယ်ဆိုတဲ့အဲဒီ support ထားတာကအဓိကလို့တော့ထင်ပါတယ်အဲ့ဒါ။ဒါတော့ကျွန်တော်တို့ပါတီအထောက်ထားတဲ့တင်းင်းဆောင်2016နဲ့ပတ်သက်ပြီးအဲ့လိုမျိုးဟိုထောက်ခံစင်တာထုတ်ပေါ်ကြတဲ့ support လို့ထင်တာပေါ့အဲ့လို။အဓိကကျွန်တော်တို့ဘို AMP ဘို့ကညင်ချညချတ်ထားတဲ့ဟိုလောက်ထားတဲ့ဘိုင်းမို့မဟုတ်ဆိုတော့ဘာမှတော့ကျွန်တော်တို့ဖေးဖေးကွယ်ကွယ်စီချကြတော့မသိပါဘူးအရာ
ဆန္ဒပြသူတွေနဲ့အတူပူပေါင်းလိုက်ပါသူတွေကြောင့်အင်အားထောင်ကနန်းလောက်ဖြစ်သွားတယ်လို့လည်းမြို့ကန်တချို့ကတော့ဆိုပါတယ်ဒါဟာရခိုင်ပြည်သူတရက်လုံးကဖြစ်စေခြင်းနဲ့ဆန္ဒသဘောထားတွေဖြစ်ပါသလားလို့မေးတဲ့အခါမှာတော့ဥအောင်မြကျော်ကအခုလိုဖြေကြားပါတယ
်အဲ့ဒါဘိုင်းတော့ဖုန်းပလင်းပြောရင်တော့အဲ့လိုမျိုးတော့ခိုင်တပြေနေလုံးနဲ့တော့သိတတ်ဆိုင်တွေလို့တော့မထင်ပါဘူးပါလေစဒီစစ်ကမျိုးတစ်ခုအနေနဲ့စစ်ကမျိုးမှာရှိတယ်လူတစုကပြတဲ့သဘောမျိုးပ
ါရခိုင်တိုင်းရင်းသားတိုးတက်ရေးပါတီ RNDP နဲ့ရခိုင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နှစ်ဖွဲ့ပေါင်းစည်းထားတဲ့ရခိုင်မျိုးသားပါတီအနေနဲ့သူတို့ရဲ့သဘောထားတွေကိုထုတ်ပြန်ရမှာတစ်ဖွဲ့နဲ့တစ်ဖွဲ့ကခေါင်းဆောင်တဲ့သူတွေကိုအသိပေးတာတွေမလုပ်ခဲ့ဘူးဆိုပြီးရခိုင်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသတင်းစာရှင်းလင်းခဲ့ပြီးကန့်ကွက်ခဲ့သလိုဒီလိုသတင်းစာရှင်းလင်းပွဲလုပ်ခဲ့တဲ့အတွက် AMP ပါတီကခေါင်းဆောင်6ဦးကိုလည်းထုတ်ပယ်ခဲ့တဲ့အထိပါတီတွင်တင်းမာမှုတွေလည်းရှိခဲ့တာပါရခိုင်မျိုးသားပါတီအနေနဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့မှဝန်ကြီးချုပ်နေရာကိုရခိုင်မျိုးသားပါတီကသာဦးဆောင်တင်တယ်လို့ယူဆမှုတွေမှာလည်းပါတီတွင်သဘောထားကွဲလဲမှုတွေရှိနေတာပါရခိုင်လူထုကတော့ညီညွတ်ရေးအတွက်ရွေးကောက်ပွဲမတိုင်ခင်မှာရခိုင်ပါတီနှစ်ခုပေါင်းစည်းနိုင်ဖို့ဖိအားပေးတောင်းဆိုခဲ့ပါတယ်လက်ရှိမှာတော့တပီလုံးအတိုင်းအတာနဲ့မဲအပြတ်သက်နဲ့အနိုင်ရပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတိုင်းနယ်ပြည်နယ်တွေမှာဝန်ကြီးချုပ်တွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဝင်တွေကိုသာထားရှိသွားမှာဖြစ်တယ်ဆိုပြီးပြောဆိုထားသလိုရခိုင်မျိုးသားပါတီကလည်းရခိုင်ပြည်နယ်ဝန်ကြီးချုပ်ဟာရခိုင်မျိုးသားပါတီကသာဖြစ်တဲ့နဲ့ဆိုပြီးပြောဆိုခဲ့ပြီးဒီလိုမှမဟုတ်ရင်အတိုက်ခံပါတီဖြစ်ရပ်တည်သွားမယ်ဆိုပြီးသဘောထားထုတ်ပြန်ထားပါတယ်ရှင်